လက်နက်ကိုင်ပြည်ပခါနဲ့စီရဲတင်းမာမှုတွေပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာမကြာခဏဆိုသလိုကြေးရွာတွေအတွင်းလက်နက်ကြီးကြီးကြားရောက်ပြီးအရသားတွေထိခိုက်ဒေဆုံးနေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ကြောက်တော်မျိုးအနီးမှာအခြေစိုက်တဲ့မြန်မာစစ်တပ်တွေကတိုက်ပွဲမဖြစ်တဲ့အချိန်တွေမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပေမဲ့စစ်တပ်ဘက်ကတော့အတားအဝတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။လက်နက်ကြီးကြီးတွေကြောင့်ရခိုင်ပြည်နယ်အတွင်းအရသားတွေထိခိုက်ဒေဆုံးနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့ပီချောင်းဝထိပ်မှာရှိတဲ့ PC ဂျေးပါကနေအိမ်တစ်ခုပေါ်ကိုမနေ့ကည7နာရီလောက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးတော့မိသားစုဝင်3ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့တေဆုံးသူတွေရဲ့ဆွေမျိုးတူဖြစ်တဲ့ဦးထွန်းတင်ကပြောပါတယ
်တ
ိုက်ပွဲမဖြစ်ပဲအဲ့လိုပြစ်တာတက်မကပြစ်တာကျွန်တော်အိမ်လည်းတလုံးကြတယ်နောက်တိမ်မှာတလုံးကြတယ်ကျွန်တော်အိမ်ကတော့ဘုံခိုခြင်းမှာဝင်နေတော့လူတွေမသေးဘူးအိမ်ကတော့အကုန်ပြိုသွားတယ်သေးသွားတဲ့သူတွေကတလုံးပြပြီးနောက်အိမ်အောက်ကိုဆင်းတဲ့အခါနောက်ထပ်တလုံးတက်တက်လာကြပြီးသေသွားတာဖြစ်တဲ့အကြောင်းပြောသွားတာပါလက်နှကြီးကြီးကြားခဲ့တဲ့ PC ဂျေးပါဟာကြောက်တော်မျိုးရဲ့မြောက်ဖက်နှစ်မိုင်အကွာပီချောင်းဝမှာတည်ရှိပါတယ်မနေ့ကတိုက်ပွဲဖြစ်ပွားနေတဲ့အချိန်မဟုတ်ပဲစစ်တပ်ဘက်ကလက်နှကြီးနဲ့ပြစ်ခတ်ခဲ့တာလို့ဒေသခံတွေကပြောဆိုပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းမြန်မာစစ်တပ်ဘက်ကလက်နှက်တွေနဲ့ဂျေးဝါတွေကိုပြစ်ခတ်နေရကြောင်းရုတ်သားရွာဖုံးကြီးကျောင်းနဲ့နေအိမ်တွေပျက်စီးခဲ့တယ်လို့ဒဏ်ရာတိတ်မပြင်းထန်ပေမဲ့အရက်သားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။ကြောက်တော်မျိုးနယ်မှာပြီးခဲ့တဲ့စက်တင်ဘာလကလေးကစပြီးမြန်မာစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိပေမဲ့မကြာခဏဆိုသလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ်
။ဒီကျွန်တော်ကြောက်တော်ဖက်မှာတော့တိုးတိုးဆိုးနေတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီကိုလာပိုင်းစစ်ကိုရင်းနေအဲ့ဒီလောက်ကပဲဒီလက်နက်ကြီးကတော့အတော်မစစ်ဖြစ်နေတယ်သူတို့က။အများအဖြစ်လို့ဒီကြောက်တော်အခြေစစ်ပေါ့ကြောက်တော်အခြေစစ်ဒီစကားကကိုတမအဲ့ဒီညကတိတာအာသာကကကိုအဲ့ဒီညကတိတာပြီးတော့ဒီအဲ့ဒီသာကကကိုရဲ့အနာမှာဟိုဟာရှိတာပေါ့ဒီကလတင်ကြီးတင်းဆက်အဲ့ဒီကန်ကနာမနေဒီစထွေးဆိုတဲ့ရှိတဲ့အဲ့ဒီညကဒီအမြဲတမ်းညီယောညီယောအကုန်လုံးပြသူတို့အစိမ်ရှိဖို့အဲ့ဒီသူတို့ပြစ်ရင်အဲ့ဒီညကထားပြတဲ့အဲ့ဒီလိုပဲပြီးတဲ့အဲ့ဒီသူတို့ဒီလက်နှောက်ကြီးတည်ထားတဲ့တံကိုအေးကိုစစ်ကိုတော့ပေါ့အဲ့ဒီညကပြစ်တာပေါ့
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးဒီနေ့အထိလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးခလေးတွေအပါအဝင်ဒေသခံကြေးရွာသား15ဦးထက်မနည်းတေဆုံးခဲ့တယ်လို့50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဒေသအခြေစိုက်သတင်းဌာနတွေရဲ့စီးရင်တွေမှာဖော်ပြပါတယ်။ဒီကိန်းကနဲနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိသလိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။မြန်မာစစ်တပ်ဘက်ကသူတို့တပ်တွေကလက်နက်ကြီးတွေနဲ့လူနေကြေးရွာတွေကိုပစ်ခတ်နေရဆိုတဲ့စွပ်စွဲချက်တွေကိုညှင်းပယ်လေးရှိပါတယ်။ပြီးခဲ့တဲ့လပိုင်းနေ့အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကြားခဲ့တဲ့ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ ARSA အကြမ်းဖက်အဖွဲ့တွေပစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးတုံ့ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်းဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားတည်ရင်မှုအဆင့်အလန်တင်အစည်းအဝေးမှာတော့မြန်မာနိုင်ငံနယ်ကြားဆောင်ရဲတပ်ဖွဲ့ဘက်ကနောက်နောက်နယ်ကြားကျော်ပစ်ခတ်မှုကြီးတွေကြားရောက်တာမျိုးမဖြစ်ပွားအောင်အာမခံခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြပါရခင်ဗျာ။